ကျင်းပြင်းနဲ့မြောက်ရီမြို့မှာရှိတဲ့သင်္ကန်းကြီးနောင်ရဲစခန်းနဲ့စစ်ကောင်စီရဲ့ချင်းမြတိုင်ရင်ခမရ395ကိုတိမ့်ပိုက်လိုက်တယ်လို့ KNU နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကပြောဆိုပါတယ်။မလ9ရက်မနေ့ပိုင်းကစပြီးနှစ်ပတ်တိုက်ပွဲတွေပြင်းထန်ခဲ့ပြီးမတ်လ10ရက်နဲ့9ရက်နေ့တွေမှာခမရ395နဲ့သင်္ကန်းကြီးနောင်ရဲစခန်းကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့ပူးပေါင်းတပ်ဖွဲ့တွေကပြောဆိုပါတယ်။အပြည့်အစုံကိုတော့သတင်းတော်မတ်AA မှာကပြောပြပေးပါမယ
်။ KNP နဲ့မြောက်ရီမြို့နယ်တွေကသင်္ကန်းကြီးနောင်အခြေစိုက်ခမရ395တပ်ရင်းကို KNU နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်လိုက်ပြီးတဲ့နောက်သင်္ကန်းကြီးနောင်ရဲစခန်းကိုပါတိုက်ပိုက်ထားကြောင်းလက်နက်တရာကျော်ကိုသိမ်းဆီးထားတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပါတယ
်ကျွန်တော်ဒီ KNU ကနေ PDF ပူးပေါင်းတပ်ဖွဲ့တွေကသင်္ကန်းကြီးနောင်ကိုပူးပေါင်းဆီးဆင်းတိုက်ခိုက်တာအဲ့တော့ခလရ395ကိုတော့သိမ်းပိုက်နိုင်ခဲ့တယ်ဒီနေ့မှလည်းကျွန်တော်တို့ဟိုသင်္ကန်းကြီးနောင်ရဲစခန်းကိုဒီကအော်သိမ်းပိုက်နိုင်ခဲ့တယ်ပေါ့နော်အဲရန်သူကတော့ကျွန်တော်တို့စီကြောင်းပြစ်သူနဲ့ဟိုတနေကုန်ပြစ်နေတာတော့ရှိတယ်လည်းဒီနေ့ငယ်ကတော့ကျွန်တော်သိရတာလည်းလည်းဒီနေ့ငယ်ကသူ့ကောင်တရားကျော်သိင်းချင်းကသူ့ကြည့်ရတယ်အတုံယုံမယ်နောက်ရစကောင်ဆုံးกว่าဝင်းရင်းတော့ထွက်ပြီးဆုံးกว่าသွားတာလည်းအများကြီးပဲဟုတ်တယ်မင်းအတော်ဟုတ်ကဲ့ကျွန်တော်ကတရေပေါ်လေးရောက်ကြာဆုံးသွားတယ်ဒီနေ့ညတိုက်ပွဲမှာ
စစ်ကောင်စီဘက်ကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်တာလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေကိုပြင်းပြင်းထန်ထန်လုပ်နေပြီးတိုက်ပွဲတွေပြင်းထန်နေတဲ့အတွက်အရဲသားတွေထိခိုက်ဒဏ်ရာရတာတွေလည်းဖြစ်နေတာပါပူပေါင်းတပ်ဖွဲ့တွေဘက်ကတော့စစ်ကောင်စီရဲ့လက်နက်ကြီးကြောင်းလို့ပြောဆိုပေမဲ့စစ်ကောင်စီဘက်ကတော့မဟုတ်မမှန်သတင်းအဖြစ်ပြန်လည်ရှင်းလင်းခဲ့ပါတယ်အခုလိုမျိုးခမရ395တပ်ရင်းနဲ့သင်္ကန်းကြီးနောင်ရဲစခန်းကိုပူပေါင်းတပ်ဖွဲ့တွေဘက်ကသိမ်းပိုက်နိုင်ခဲ့ပြီဆိုပြီးပြောပေမဲ့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး KNU တပ်မ6ထိန်းချုပ်နယ်မြေထဲမှာစစ်ကောင်စီရဲ့ယူဟာကျတဲ့စခန်းအတော်များများကိုပူပေါင်းတပ်ဖွဲ့တွေဘက်ကသိမ်းပိုက်နိုင်ခဲ့တယ်လို့လည်းပြောပါတယ
်အဲတပ်မ6နယ်မြေထဲမှာဆိုရင်ကျွန်တော်အစားအနေဆိုဟိုဒီတပ်မကနေပြီးအခုဒီချင်းဒီလိုဒီစခန်းအန်တတော်များများပေါ့နော်ကျွန်တော်အခုလက်ခတ်တောင်ကုန်းတို့တချီမအောင်ပြီပါကုန်းပေါ့နော်အဲ့ဒါတခုကျွန်တော်သိရနိုင်တယ်နောက်တစ်ခုကကျွန်တော်တို့ဒီသူဘုံကိုတခန်းနေတော့ဒီဒီတက်မ6ထဲမှာပဲဆိုလို့ရှိရင်ကျွန်တော်ကျင်းမျိုးကျင်းမျိုးက6နှစ်ခွာတရာအရင်တခန်းအဲ့စခန်းပေါ့ကျွန်တော်လှုပ်ရရမရဘူးအဲ့ဒါကြီးအများကြီးပေါ့နော်ကျွန်တော်သိချုံနိုင်ရတာအများကြီးအကင်းကြီးနဲ့မှစီရတော့ဟိုနေအေးနေရတော့မရှိပါဘူးကျွန်တော်နီးစင်နဲ့အမြတိုက်ပွဲတွေဆက်လက်ပေါ်ဆောင
်အခုဆိုရင်နှစ်ဖက်တိုက်ပွဲတွေကြောင့်ဒေသခံတချို့လည်းဘေးလွရာကိုထွက်ပြေးနေရပြီးမလရှည်နေကတော့ဒေသခံတချို့ဟာထိုင်းနိုင်ငံမဲဆောက်ဘက်ကနီးစပ်ရာဆွေမျိုးတွေခုံကြီးကျောင်းတွေမှာလာပြီးတော့ခိုးလုံနေကြရတယ်လို့လည်းဒေသခံတဦးကပြောပါတယ
်ထိုင်းတပ်ကခုလာကြတယ်ခုလာပြီးတော့ဒီရန်စီကခုံကြီးကျောင်းတို့နောက်ပြီးတော့ဘုံဘုံကြောင်တော့အဲဒီဘုံကြောင်ဒီကဒီရင်းခမီးရင်းနေတဲ့လူတွေနဲ့ဆက်ဆက်ပြီးတော့အလေရှိတဲ့လူတွေဒီဘက်မှာလာနေကြတာပါ
ပြင်းပြင်းနဲ့မြောက်ရီမျိုးပေါ်ကဘိုးဘွားတွေခေလုံရရိတ်တာကိုလည်းလက်လက်ကြီးတွေကြားရပေါက်ခွဲတာတွေဖြစ်တဲ့အတွက်အသက်အရွယ်ကြီးသူတွေထိခိုက်ဒဏ်ရာရတာတွေလည်းရှိခဲ့တယ်လို့ဆိုပါတယ်အခုခါမှာတော့နှစ်ဖက်တိုက်ပွဲတွေကြောင့်ဒေသခံတွေခရီးသွားလာလို့မရေဖြစ်နေကြပါတယ်မြောက်ရီကော်ပိုရိတ်အာရှလမ်းပိတ်ထားတာကလည်း3လကျော်ကြာပြီဖြစ်တယ်လို့ကုန်စည်စစ်ဆင်မှုတွေကလည်းကြန့်ကြာမှုတွေဖြစ်ပြီးရပ်နားထားရတဲ့လောက်ဖြစ်နေပါတယ်ရှင်